ကောဇာတကရေ1290ခုနှစ်ဘာကောင်လာပြည့်ကျော်16ရက်ခရစ်နှစ်2996ရက်ဘုဒ္ဓဟူးနေ့ဒီနေ့ဝါကောင်လာကုန်ပြီနောက်လာဇန်10ရက်နေ့မှာဒီလိုဒီနေ့ပထမပြန်ထူးအောင်ဒီကျောင်းမှာလက်ရှိသုံးပါတကြတရားစာသင်နဲ့စာချရန်အောင် နေရောလာတော်စေတီယင်္ဂနာအောင်အလုံး၉ပါးကျန်နေတယ်ပေါ့ရှိတာတော့၁၀ပါးရှိတယ်အကြောင်းပြောင်းသွားတာနဲ့ဆိုရင်၉ပါးကျန်နေတယ်အဲ့ဒီ၉ပါးကိုတပြေတို့တော်တလင်းလာဇန်၈ရက်နေ့မှာခါတိုင်းလို့ပဲတပြေတို့ကြောင်းနေနဲ့ဒါတပီတော်ကစပြီတော့ပေါ့တန်ဃာတော်ရှင်မြတ်တည်းရဲ့တက်နိုင်မြတ်ချီးမြှောက်မှုလှူဒန်းမှုပူဇော်မှုဒါလေးကိုနေ့စဉ်လုပ်တယ်တချို့လျှောက်ထားတဲ့တရားဓမ္မတွေကိုတော့နည်းနည်း ဇန်၈ရက်နေ့မှာအဲ့ဒီပူဇော်ပွဲလေးအကျဉ်းချုပ်လုပ်เสียရှိတယ်လုပ်เสียရှိတော့ဒီရတို့နှစ်စင်လိုပဲတန်ဃာတွေကကိုစွမ်းသမျှလှူဒန်းနိုင်တယ်လှူဒန်းတဲ့နေရာမှာဒီတင်ငန်းနဲ့နဝကံမှာတပါးကျန်တာတွေမလှူပါနဲ့ကျန်တာတွေကဒီလိုတောင်းပန်မှလှူလို့ရတယ်ပေါ့လှူဒန်းတဲ့နေရာမှာကို့မှာရှိနေတယ်ကို့မှာသုံးเสียရှိတယ်ဆိုရင်တော့လှူဒန်းနိုင်အကောင်းဆုံးပဲအဲ့တော့နဝကံမနဲ့တင်ငန်းမယ်လှူဒန်းနိုင်တယ်ကျန်တဲ့ပစ္စည်းတွေတော့ဒီလိုတောင်းပန်မှတောင်းပန်ကြမှာအာလုံစုပေါင်းပြီးတော့ကိုလှူကျင်တာတန်ဃာတွေနဲ့အဆက်တန်မှန်တမျှလှူမယ်ပေါ့အဲ့ဒါလေးကိုတန်ဃာတွေကိုတည်ပေးပါတယ်ဒါကြောင့်ဒီလာဇန်းခုနှစ်ရက်အတွင်းမှာဒီဥဒ္ဓမတရနဲ့နာယကဘုန်းကြီးဥဝေနာစာရအဲ့တော့ဥဒ္ဓမတရနဲ့နာယကဘုန်းကြီးဥဝေနာစာရတံမှာလျှောက်ပြီးတော့ဥဒ္ဓမတရအာလုံစီစဉ်ပြီးတော့တင်လိုက်အဲ့ဒါလေးကိုကိုတက်နိုင်တမျှလှူဒန်းနိုင်တယ်ပေါ့လုံးဝမလှူနိုင်ပါဘူးမရှိပါဘူးဆိုရင်တော့လေမလှူနဲ့ပေါ့လှူနိုင်ပါတယ်ဆိုလို့ရှိရင်တော့ဒီလိုတို့တစတစစွန်မှလေဘဝနောင်နောင်ကောင်းတဲ့ကောင်းဤတဲ့အားလုံး၃ကောင်းလောက်ဆိုကြည့်တယ်မှာတစ်ခေါက်ပြန်ဆိုကြည့်နောက်တစ်ခါသာ
သာ
အဲ့တော့တဖြည်းဖြည်းနဲ့စွန့်ရတာပဲစွန့်တယ်ဆိုတာဒီလိုတို့ပူဇော်တဲ့သဘောနဲ့လှူဒန်းတာဘူးလည်းပဲစွန့်တယ်လို့ခေါ်နိုင်တာပဲဒါနပရိစ္ဆာကလက္ခဏာရှိတာပဲအဲ့တော့သူတို့ရဲ့ကြိုးစားမှုသူတို့ရဲ့ဝီရိယတတိဉာဏ်ဒါတွေကိုပူဇော်ရတယ်ကျောင်းတိုက်ပေါ်မှာကျေးဇူးပြုတယ်သာသနာတော်မှာတစ်ချိန်မှာအလုတ်လုတ်ကြမယ်ဒီဘုံတွေကိုမှန်းပြီးတော့ပူဇော်ရတာကိုစွန့်တာလို့ခေါ်တယ်အဲ့တော့ဒါမျိုးစွန့်မှများလာပြီဆိုလို့ချင်းစိတ်တက်ကစွန့်ရမှာမကြောက်တော့ကိုရလာရင်လှူဖို့ကိုရလာရင်များချမ်းသာဖို့ဒါမျိုးစိတ်လေးဖြစ်သွားရင်ရှင်ပြားတော်မှာမြင့်မြတ်သွားမယ်ဒီစီစဉ်နဲ့ပဲတပြီးတော့လှုပ်ချင်းဖြစ်ပါတယ်မတတ်နိုင်ပါဘူးဆိုရင်မလှူနဲ့ပေါ့ဖြစ်နိုင်ရင်တော့လှူဒန်းတာအကောင်းဆုံးပေါ့ဒါတပြီးတော့ကိုတွေလေးတစ်ခုပြောပြတကယ်လို့စာတင်သားဘဝတော်မှာရှင်ဖျားတို့လိုချမ်းသာမှုဆိုတာမရှိဘူးဆုံးကုန်းနဲ့ပတ်သက်ရင်လည်းခုတပြည့်လိုများဆက်ကြအခြေအနေနဲ့လုံးဝမတူတာပါအင်မတန်ဆင်းရဲခဲ့တယ်တပြည့်လိုဆင်းရဲခဲ့တာနိုင်ကဘုန်းကြီးအဲဥဝေနာစာရတို့နေကြည့်ရင်တော့သူကအတိဆုံးဖြစ်ပါလိမ့်မယ်တင်ငန်းနဲ့ဆက်လို့ရှိရင်လည်းပဲအဆင်ရဲဆုံးပဲတပြည့်လိုရဟန်းဖြစ်တဲ့ချိန်ထိကောင်းကောင်းတထွန်တင်ငန်းစီဝါကြီးတင်ငန်းပေါ်တော့ပေါ်နေတာပဲကောင်းကောင်းမဝယ်ဘူးဒီပိတ်တင်ငန်းပဲဝယ်ပြီးတော့ကိုယ့်အကူဒီလိုပဲစူးစမ်းလာရတာအဲ့တော့ရဟန်းခံတဲ့အခါမှာတပြီးတော့ဆောင်းဆိုတာဒီလိုဈေးဆောင်ကြီးတွေဘာတွေအိတ်ဆောင်ကြီးတွေဒီလိုလိုကိုရင်ဘဝနဲ့မချုပ်ဘူးပေါ့ရဟန်းခံတဲ့အခါမှာမုံမြက်မြက်နေနဲ့ရဟန်းတကာတွေကလှူတယ်ဒါကြီးကိုမချုပ်ရဘူးပေါ့နောက်ဆုံးဘာနဲ့တွားကြုံလို့ဆိုတော့ဒီလိုလို73ပါးမြောက်71ပါးမြောက်ရွှေကျင်သာရဏပိုင်းဆရာတော်ဗဒ္ဒတာဇောတရာပြီးဝန်တာဆိုတာဝိသုဒ္ဓါအရှိဝိသုဒ္ဓါတိုက်ပေါ့အဲ့ဒီဆရာတော်ဘုရားကြီးရဲ့တတ်တော်ယာပြေပွဲဆိုပြီးတော့ရဟန်းခံပြီးတဲ့အချိန်မကြာခင်မှာကျောင်းထဲမှာစာရီကပ်ပြီးတော့တမျိုးဩဝါဒနဲ့မှာတမျိုးလှူဒန်းနိုင်တဲ့အကြောင်းကြေညာတော့အဲ့ဆောင်ကြီးကိုတပည့်တော်အနေနဲ့ဟိုလိုပေါ့မချုံရဘူးပေါ့ဆောင်ကြီးကလည်းပဲအကောင်းဆုံးတစ်ခါမှလည်းမချုံဘူးအဲ့ဒါကိုတပည့်တော်အဲ့ဆရာတော်ကြီးရဲ့ပူဇော်ပွဲမှာလှူဒန်းခဲ့တာလို့ရှိတယ်ပေါ့ဆိုလိုတာကဘာလဲဆိုတော့အင်မတန်ဆင်းရဲနေတဲ့အချိန်မှာအကောင်းဆုံးပစ္စည်းရတာကိုပဲတတ်နိုင်တယ်ဗျာလှူဒန်းလိုက်တဲ့ကနောက်တစ်ချိန်ကျတော့တပြေးပြေးနဲ့ရလာအဲ့ချိန်ရတော့လက်လာပါလဲလုံးဝမရှိသလောက်ပါအ စီလာတဲ့လက်လာပါကိုလည်းတဖြည်းဖြည်းနဲ့ညီမြအောင်ကိုယ့်ရဲ့တပည့်တွေနောက်ပြီးတော့ကိုယ့်ရဲ့ဆင်းရဲနေတဲ့မိတ်ဆွေတငယ်ချင်းယဟန်တွေစသဖြင့်ဒီလိုခရမ်းမှာနေတဲ့တငယ်ချင်းတွေတိယဟန်ခံလာတဲ့ပစ္စည်းတွေကိုတက်နိုင်နေမြတ်ပို့ပြီးတော့လှူတယ်အဲ့တော့တဖြည်းဖြည်းနဲ့ဒီအထုံလေးတွေရလာခုလိုဆရာသမားဖြစ်လာတဲ့အခါမှာလည်းပဲငါရရမယ်ငါလှူတာဓာမျိုးစိတ်တွေမစွဲလန်းတော့ဘူးတက်နိုင်နေမြတ်ညီမြအောင်လှုပ်ပေးမယ်ဒီပစ္စည်းတွေဒီသာသနာအလုပ်လုပ်တဲ့နေရာမှာအသုံးချဖို့ပဲဒါတွေကိုတိမ့်ပိုက်နေဖို့မဟုတ်ဘူးဆိုတဲ့စိတ်ကလေးတွေဖြစ်လာခဲ့တယ်ဒါလေးတွေကတပြီးတော့ကိုတွေ့ပြောပြတာပဲကဲအားလုံးတစ်ခေါက်ပြန်ဆိုကြည့်ဒဇဒဇစွန့်မလေးဘဝနောင်နောင်ဆက်တိုင်းကောင်း၏တဲ့အားလုံးဆိုကြည့်တယ်မှာကဲအရာလေးကိုအာယုံပြုတာဒါကြောင့်မို့စွန့်စွန့်ပြီးတော့ပေးရတယ်ဒီမှာလည်းပဲဒီလိုတို့အကြီးတွေလည်းပဲတက်နိုင်နေများတပြီးတော့စာမွေးရောအောင်လာလို့ရှိရင်ဓာကြီးတွေကိုဖတ်တွေ့မထားဘူးတက်နိုင်နေများအကျိုးရှိအောင်သုံးဖို့လှူဒန်းဖို့ယေရှုရှိတဲ့ပုံကိုယ်တွေကိုယေရှုဆက်ဖို့ဒါတွေရဲ့ပစ္စည်းဆိုတာဘာမှခက်ခဲတာမဟုတ်သူကသူဖြစ်လာလို့ရှိရင်တက်နိုင်နေများကိုယ့်အတွက်အသုံးပြုနိုင်ရုံဒါမျိုးလေးတွေသဘောထားပြီးလှုပ်တက်ဖို့တော့ညွန်ကြားပေးနေတာပေါ့အဲ့တော့ဒီထဲမှာမပါတဲ့ကိလနာတွေရေဆက်သွားတဲ့တန်ခါတွေလည်းပဲအားလုံးပြောလိုက်ပေါ့လာမယ်လာစမ်းရှိရဲ့နေ့ဘယ်နေ့လုံးမလဲဆိုရင်အချိန်ရတော့ဒီညနေပိုင်းဖြစ်ဖို့များတယ်တချို့တက္ကသိုလ်မှတွေလည်းပဲလာကြအောင်ပါနည်းနည်းပါပါဘူးအဲ့တော့အချိန်ရတော့9နာရီဖြစ်ရင်ဖြစ်မယ်6နာရီဖြစ်ရင်ဖြစ်မယ်အဲ့ဒီအချိန်လောက်ပဲလုံးမယ်ဒါလေးကရှေးဥစွာတန်ခါတွေကိုပံပြောတာပါနောက်ဒီနေ့တပည့်တော်ဘာပြောခြင်းလုံးဆိုတော့စိတ်ထဲမှာအတွေ့အလေးတစ်ခုရှိလာတာစာပေတွေဖတ်တဲ့အခါပေါ့ခုမန္တလေးရထုတ်တဲ့150ပြည့်မဂ္ဂဇင်းမှာဖတ်တဲ့အခါမှာကြပြားလေးတစ်ပုတ်သွားပြီးတော့တွေ့တဲ့အခါမှာဒီကြပြားလေးနဲ့ဆက်ပြီးတော့စိတ်ထဲမှာဖြစ်ဆွတ်ချင်တာလေးတွေဖြစ်ဆွတ်စေချင်တာလေးတွေပါလာတာလေးနဲ့ဆက်ပြီးတော့နည်းနည်းလေးပြောချင်တာပေါ့ကြပြားကဘာလဲဆိုတော့ကောင်းစီကမန္တလေးသူတဲ့မန္တလေးသူလို့ကောင်းစီတက်ပြီးတော့ပါရေးလိုက်ကလေးဆိုတော့သူ့အသားကအညာဆန်သူတဲ့နောက်ပြီးတော့အရှိအခုတော့ရှေ့လီမိပြီးဒစိမ့်စိမ့်ဖြူတဲ့ဒီငါးချောင်းပဲပါအဲ့တော့သူ့အသားကအညာဆန်သူအခုတော့အရှိလီမိပြီးဒစိမ့်စိမ့်ဖြူဒါလောက်ကလေးတွေပါတာပေါ့အဲ့တော့ဆိုလိုတာကဘာလဲဆိုတော့မန္တလေးသူဆိုတော့သူ့အသားကအညာဆန်သူအညာသားအညာသူဆိုတာအသားညိုတာများသလားအသားဖြူတာများသလားကျေကျေပြောပါအသားညိုတာများတယ်အဲ့တော့မန္တလေးသူထဲမှာသူ့အသားကအညာဆန်သူဆိုတော့အသားညိုနေသလားဖြူနေသလားတကယ်တော့သူကတင်စားပြောတာပါမန္တလေးသူမန္တလေးသားတွေဆိုတာတကယ်တော့မြန်မာစစ်စစ်တွေဗမာလူမျိုးစစ်စစ်တွေမြန်မာနိုင်ငံသားစစ်စစ်တွေအဲ့တော့အလုံးအသားညိုနေကြတယ်ခက်ညိုညိုတွေများတယ်ဗမာလူမျိုးတွေများတယ်လို့ဒီလိုဆိုကြတာမန္တလေးသူအစ်စ်ဆိုတာမြန်မာလူမျိုးတွေဖြစ်တယ်ဒါမျိုးတွေသူဆိုလို့ရင်နောက်ထပ်ပါလဲဆိုတော့အခုတော့တဲ့အခုဆိုတာခုပစ္စုပန်အချိန်ခုချိန်မှာဆိုလို့ချင်းနှစ်ပေါင်း150ပြည့်ပွဲကျင်းပတဲ့အချိန်ဆိုတော့ဒီ2009ခုနှစ်ပေါ့အခုတော့အရှိလေမိပြီးဒစိမ့်စိမ့်ဖြူတဲ့အဲ့တော့နှစ်ပေါင်း150ပြည့်တယ်ဆိုတာပြောလို့အုတ်ကျကျော်ဧမန္တလေးအောင်ကျော်ချမ်းဧမန္တလေးဆိုတဲ့အတိုင်းမြန်မာကောစားတက္ကသိုလ် 1222 ခုနှစ်မှာမန္တလေးမြို့တည်ခဲ့တယ်ဒီပြောလို့ရွှေကျင်ကိုင်းကြီးက1222ခုနှစ်မှာအင်ဂျင်ခတ်ကြိုင်ရွှေကျင်ကိုင်းအလုံးစိုးကြည့်တယ်မှာပါတယ်တော့ကျင်းဆိုတာတင်းကနွေတက်ကျင်းဆိုတာကကျင်းပေါ့ရေးလို့ရှိရင်တော့အင်ဂျင်အဲ့တော့သူကတင်းလာနှစ်ခတ်ဆိုတာလည်းပဲတင်းလာနှစ်ကျိုင်းဆိုတာလည်းတင်းလာနှစ်ဆိုတော့1222ခုဆိုတော့ခု1382ခုနှစ်ရောက်ရင်နှစ်ပေါင်းဘယ်လောက်ပြည့်မလဲဆိုရင်150ဘယ်လောက်ပြည့်မလဲမန္တလေးကြတော့အောင်ကျော်ချမ်းအေးမန္တလေးတဲ့ပါတယ်တော့1222ခုနှစ်မှာတည်ထောင်တော့ခုပြည့်သွားပြီပြည့်တဲ့အတွက်စာအုပ်ကြီးထိမ့်မထုတ်တော့ပေါ့အဲ့တော့ဒီအခုတော့ဆိုတာခု150ပြည့်ကျင်းပနေတဲ့အချိန်မှာကြတော့တဲ့အရှိလီမိပြီးဒစိမ့်စိမ့်ဖြူတဲ့မန္တလေးမြို့သူမြို့သားတွေကအရှိလီမိပြီးတော့အသားကဒစိမ့်စိမ့်ဖြူလာတယ်ဆိုတာပြောလို့မြန်မာနိုင်ငံရဲ့အရှိဘက်မှာတရုတ်နိုင်ငံရှိတယ်ဘာနိုင်ငံရှိလဲအဲ့တော့အရှိလီမိပြီးဆိုတော့တရုတ်တွေဝင်လာတဲ့တရုတ်လူမျိုးတွေလွှမ်းမိုးလာတဲ့စီးပွားရေးရောနေရာတွေရောစသဖြင့်တရုတ်လူမျိုးတွေလွှမ်းမိုးလာတဲ့အခါမှာဒစိမ့်စိမ့်ဖြူဆိုတော့ မြို့ထဲမှာဗမာလူမျိုးနဲ့တရုတ်လူမျိုးဘယ်သူတွေကတဖြည်းဖြည်းပျောက်သွားတယ်လဲဘယ်သူတွေကတဖြည်းဖြည်းများလာလဲအဲ့တော့အသားဖြူတာတွေများလာတာသူကရည်ရွယ်တာတော့အဲ့ဒီသဘောပါဒါကြောင့်သူ့ကြပြလေးကမန္တလေးသူဆိုတဲ့ကောင်းစီနဲ့သူ့အသားကညာဆန်းသူအခုတော့ရှစ်လီမိပြီးဒစိမ့်စိမ့်ဖြူဆိုတော့ဒီသဘောကြီးတယ်ဒါနဲ့ဆက်လို့တပြည့်တော်ဟိုးတော့ကတပြည့်တော်တောင်မြုပ်ခန္ဓာအောင်နေတော့ကာတုံးလေးတစ်ပုဒ်ဖတ်ဘူးတယ်88ခုနဲ့နောက်ပိုင်းပဝန်းကျင်ပဲအတိအကျတော့မသိဘူးပေါ့88ခုနှစ်ပဝန်းကျင်ဆိုတော့98 2000ဆိုလွန်ခဲ့တဲ့နှစ်ပေါင်း20 နှစ်ဝန်းကျင်လောက်ကကာတုံးလေးတစ်ပုဒ်ကဘာလဲဆိုတော့အဖိုးကြီးရနေပြီးတော့သူ့ရဲ့မျိုးလေးအဖိုးဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့ရဲ့မျိုးလေးကိုရှေးစကားပြောနေတာပြောတော့ကလေးလေးကမေးလေးထောက်ပြီးတော့ထင်ပါတယ်ပုံလေးတပြည့်တိတ်တော့မမှန်ပြီးတော့မေးလေးထောက်ပြီးတော့နားထောင်နေတာအဖိုးကဘာရှေးစကားပြောလဲဆိုတော့ဟိုးရှေးရှေးတုန်းကမန္တလေးမြို့လေမှာဗမာတွေနေထိုင်ခဲ့ဘူးတဲ့ကွယ်ဆိုပြီးတော့အဲ့လိုပြောနေတဲ့ပုံလေးအဲ့တော့ရှေးရှေးတုန်းကမန္တလေးမြို့လေမှာဘယ်သူတွေနေထိုင်ခဲ့ဘူးတဲ့ဘယ်ဖြစ်ကြတော့ဟိုးရှေးရှေးတုန်းကဘယ်တုန်းကတော့အဲ့တော့ဆိုလိုတာဘာလဲဆိုတော့ခုတော့ဗမာတွေဟာပျောက်ကွယ်သွားလို့မျိုးသစ်တွေရောက်ကုန်ပြီ။အဲ့တော့မျိုးလယ်မှာဗမာတွေနေခိုင်ဘူးတဲ့ဆိုတဲ့ဇကားပြီးရှေးဇကားဖြစ်သွားပြီ။ဘာဇကားဖြစ်သွားပြီလဲ။အဲ့တော့စာရေးဆရာတွေကာတွန်းဆရာတွေကတော့ရည်ရွယ်ချက်ကတော့မြန်မာတွေစူးစမ်းဖို့ဒါမျိုးတွေလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါရင်းနဲ့လို့တပည့်တော်အဲ့ဒီကာတွန်းဖတ်တဲ့ချိန်တော့အသက်ဒီစာတင်နှန်းနေတော့အောင်ကားစားဖြစ်ပါလိမ့်မယ်။အဲ့တော့အဲ့ဒီချိန်တော့အတက်ကလည်းပဲ25မပြေသေးဘူး22 23လောက်ရှိသေးတော့အဲ့ဓာတွေတွေဖတ်ပြီးတော့ဘာသွားမြင်တယ်လဲဆိုတော့စိတ်ထဲမှာဒီတရုတ်တွေကိုမုံဒီစိတ်တွေနည်းနည်းလေးဖြစ်ခဲ့တယ်ဗမာတွေအာလုံချမ်းသာစေခြင်းနဲ့ဒီစိတ်တွေပဲဖြစ်သွားတယ်အဲ့တော့ဆိုလိုတာကဘာလဲဆိုတော့ဒီကြပြားလေးတွေဒီကာတွန်းတွေကဝန်တာလူစိတ်တက်နဲ့ရေးတာတော့မှန်တယ်ပေါ့ဒါမှမဟုတ်တပည့်တော်အနေနဲ့ကအခြေအမြစ်တွေရေးစေခြင်းလားအခြေအနေဆိုတာဒီလောက်ကလေးရေးပြီးတော့စာဖတ်တဲ့ပုံကအခြေမြစ်တီတွေးတတ်တယ်ဆိုရင်တော့ကောင်းတာပေါ့။နောက်ဝတ္ထုလိုလေးတွေတွေးတဲ့အခါမှာလည်းပဲဒီလိုပဲဒီလိုဒီတရုတ်လူမျိုးတွေအုပ်စီးလာတဲ့အကြောင်းတငယ်ချင်းကိုလာရှာတဲ့အခါမှာမန္တလေးမှာတငယ်ချင်းမရှိတော့ဘဲနဲ့အဲ့ဒီမှာပေါက်ဖော်ကြီးတွေတရုတ်ကြီးတွေနဲ့ပဲတွေးတဲ့အကြောင်းဝတ္ထုလေးတွေပြီးတော့ဖတ်ဖူးတယ်ပေါ့။ဒါတွေအရဆိုလိုတာကဘာလဲဆိုတော့မြန်မာတွေမြို့လယ်မှာတဖြည်းဖြည်းပျောက်ပြီးတော့မန္တလေးမှာတရုတ်တွေအုပ်စိုးလာတယ်ဆိုတဲ့ဒိဋ္ဌိမျိုးလေးတွေသူတို့ရေးထားတာပါ။ကြည့်ရကြတော့ကောင်းတယ်လို့ယူဆတယ်သို့တော့အခြေမြက်မပါပဲလို့တပည့်တော်ယူဆတယ်ပေါ့ဒီလိုလေးရေးလို့ရှိရင်တပည့်တော်နှလုံးသားထဲဖြစ်တယ်လို့ပဲမုံတီးရေးလူမျိုးရေးမုံတီးရေးတွေဒါမျိုးတွေဖြစ်သွားနိုင်တယ်လူမျိုးမုံတီးမှုဖြစ်တဲ့အတွက်တပည့်တော်မြန်မာလူမျိုးတွေအရောတိုးတက်လာလားဆိုတော့မုံတီးရေးဖြစ်သွားလို့ရှိရင်လမ်းကြောင်းပြောင်းသွားနိုင်တယ်နန္တတရားစိတ်တရားတွေညံ့သွားနိုင်တယ်တိုးတက်မှုကတော့ရှိကောင်းမှရှိလိမ့်မယ်အဲ့တော့ဒီလိုတော့ခြေခြေမြင့်မြင့်လေးဖြစ်စေချင်တာဘာလဲဆိုတော့ဘာဖြစ်လို့ဗမာတွေပျောက်သွားတယ်လဲအဲ့တော့လူမျိုးသားတွေရောဘာဖြစ်လို့ဒီနေရာတွေမှာလာပြီးတော့ယူနိုင်တယ်လဲဒါလေးတွေကိုတို့စာရေးဆရာတွေအနေနဲ့ရေးရင်ကောင်းပါလို့ဒီလိုဒီ150မဂ္ဂဇင်းဒီကြပြားလေးကိုဖတ်ပြီးတော့နှစ်လဲနှစ်သက်ပါတယ်သို့တော့အဖြေကမပါတော့ကြတော့အဖြေကိုတည်တည်ချာချာမတွေးတဲ့ပုံစံတွေကြတော့လူမျိုးရင်းမုံတီးမှုတွေဖြစ်သွားနိုင်တယ်လို့ယူဆတယ်ပေါ့တကယ်တော့သူစူးစမ်းလို့သူဖြစ်တယ်ဒီလိုကဘာကြည့်ကြည့်မြင်လိုက်လို့ရှိရင်လောကကြီးကိုကြည့်လိုက်ကဘာကိုလှမ်းကြည့်လိုက်လို့ရှိရင်အမေရိကန်နိုင်ငံမှာဆိုရင်လည်းပဲအမေရိကန်နိုင်ငံသားဆိုတာနည်းပါတယ်အခြားနိုင်ငံလာတဲ့နိုင်ငံသားအဖြစ်ခိုးလုံနေဒီလိုနဲ့ကြီးပွားတဲ့ပညာရှင်တွေဖိတ်ခေါ်တဲ့စင်ကာပူနိုင်ငံတို့တို့တို့အရှိတောင်အာရှမှာကြည့်ရင်ဒီသဘောပါပဲတော်တဲ့လူကိုသူကသူတော်သည့်အလျောက်နိုင်ငံသားအဖြစ်နဲ့လက်ခံပြီးတော့ဒီနိုင်ငံမှာတက်နိုင်တဲ့များစူးစမ်းပြီးတော့လုပ်ကင်ဖို့ဒါမျိုးလေးတွေလုပ်ကြတာတွေ့ရတယ်အဲ့တော့တပည့်တော်တို့ကလည်းပဲဒါတွေကိုမုန်းတီးနေမယ်ဆိုဗုဒ္ဓဘာသာဖြစ်နေတဲ့တရုတ်တွေသာသနာတော်အတွက်ကိုးကွယ်တယ်။ဒါလေးတွေကိုတက်နိုင်နေမြနားလည်အောင်ရှင်းပြလို့ဒါမျိုးတနည်းအားဖြင့်လုပ်ရမယ်။နောက်တစ်မျိုးကကိုယ်ဗမာလူမျိုးတွေဒါမျိုးမဖြစ်အောင်ဘယ်လိုလုပ်မလဲ။ဒီအတွေးလေးပေါ့။ဒီအတွေးလေးထဲမှာတစ်ချက်အားဖြင့်တပည့်တော်တွေးမိတယ်။ဘာလဲဆိုတော့ဒီရတို့ဗမာတွေရဲ့စိတ်ဓာတ်ကဘယ်လိုလေးတွေဖြစ်နေတယ်လဲဆိုတော့ဥပမာအနေနဲ့ဒီရတို့နီးစပ်ရာတွေလှမ်းပြီးတော့ကြည့်ရင်မိဘနှစ်ပါးဆုံးသွားပြီဆိုရင်မြို့လယ်မှာတိုက်ကြီးတွေအမွေရတယ်မိဘနှစ်ပါးဆုံးသွားရင်မြို့လယ်မှာဘာတွေအမွေရတတ်တော့တိုက်ကြီးတွေကတိမ့်ထောင်ချီတယ်ခုချိန်ဆိုလို့ချင်းတိမ့်တောင်းချီပြီးတော့တန်ရတယ်တန်တော့ဘာဖြစ်လဲဆိုတော့သာသမီ3ယောက်4ယောက်ရှိခဲ့တယ်ဆိုရင်မိဘမရှိတော့ဘူးဆိုရင်ဘာဖြစ်လဲဆိုတော့ဒီတိုက်ကိုရောင်းမယ်အမွေခွဲမယ်တိမ့်တထောင်ရတယ်ဆိုလို့ချင်းတယောက်ကို မောင်နှမ5ယောက်ရှိရင်200စီယူမယ်3000ရလို့ရှိရင်3000စီယူမယ်ယူသေးလိုက်တဲ့ကမှဝယ်နိုင်တဲ့ပုဂ္ဂိုလ်ကလည်းပဲအခြားလူမျိုးတွေပဲရှိတော့ရောင်းရောင်းပြီးတော့ဘာလို့လဲသူတို့က3000ရလို့ရှိရင်မောင်နှမ5ယောက်တယောက်ကို3000စီယူပြီးတော့မျိုးတက်မှာ300တန်း300တန်းနဲ့သွားပြီးတော့ဝယ်နေလိုက်တယ်နေပြီးတော့ဘာဖြစ်လဲကြံတဲ့ငွေလေးတွေနဲ့ဒီလိုပဲနေကြတယ်အဲ့တော့ဆိုလိုတာဘာလဲဆိုတော့မိဘဆုံးသွားလို့ရှိရင်အမွေခွဲဟုပဲစဉ်းစားတတ်တယ်တဲ့မိဘဆုံးသွားရင်ဘာလို့ကိုယ်ပဲစဉ်းစားတတ်လဲအဲ့တော့အမွေခွဲဟုပဲစဉ်းစားတတ်တယ်အဲ့တော့အမွေကတော့ယူရမှာပေါ့အဲ့တော့ယူတဲ့အခါမှာဘယ်လိုလုပ်တင်တယ်လဲဟောတိုက်တလုံးရှိနေတယ်မောင်နှမ5ယောက်ရှိနေတယ်ငါတို့ဆက်ပြီးတော့စူးစမ်းမယ်စူးစမ်းလိုက်လို့ရှိရင်နောက်ထပ်ဒီလိုနေရာမျိုးလေးတွေ2နေရာ3နေရာ4နေရာ5နေရာရအောင်စူးစမ်းမယ်စူးစမ်းလိုက်လို့ရှိရင်ဒီတိုက်ကြီးကိုအကောင်ဆုံးငွေရှိတဲ့ပုဂ္ဂိုလ်ကယူပြီးတော့ကြံတဲ့ပုဂ္ဂိုလ်တွေကိုနည်းနည်းအမ်းအဲ့တော့အိမ်လေးတွေနောက်ထပ်၄လုံးလောက်ထပ်ပြီးတော့မောင်နှမတွေစူးစမ်းပြီးတော့ရှာဖွေရှာဖွေပြီးမှခွဲလိုက်တဲ့အခါမှာဒီအိမ်ကိုဘယ်သူယူမလဲအဲ့တော့ညံ့တဲ့အိမ်နေတဲ့ပုဂ္ဂိုလ်ကိုဒီအိမ်ကြီးအကောင်စားယူတဲ့ပုဂ္ဂိုလ်ကဘယ်လောက်ပေးပါစသဖြင့်ဒါမျိုးလေးတွေကိုနှီးပေးပြီးတော့ဝတ္ထုလေးတွေကြပြားလေးတွေရေးလို့ရှိရင်အဖြေလေးတွေတွားပြီးတော့တွေ့ရလိမ့်မယ်ထင်တယ်ဒီလိုလိုဗမာလူမျိုးတွေဒါမျိုးဖြစ်တာဟာအမွေကိုမမောလို့မြန်မြန်လိုချင်လို့အဲ့တော့ဒီဟာကိုမိမိတို့တိုးပေါအောင်ဘယ်လိုလုပ်မလဲနှစ်ခုသုံးခုဖြစ်သွားအောင်လုပ်ပြီးတဲ့အခါမှာတက်နိုင်တဲ့ပုဂ္ဂိုလ်ကဒီမှာနေပြီးတော့ကြံတဲ့မောင်နှမတွေကိုငွေအန်းသားတို့ဘာတို့လုပ်ရင်မဖြစ်နိုင်ဘူးလားဒါမျိုးလေးတွေပေါ့အမွေဝင်စောစောစီးစီးမလို့ခြင်းမဲနဲ့ဒါမိဘအမွေပဲမိဘအမွေဆိုတာအလုံးဆိုင်တယ်အဲ့တော့တက်နိုင်နေမြကိုအားကိုကိုးပြီးတော့ငါတက်နိုင်နေမြဒါမျိုးတစ်ခုရအောင်ရှာမယ်မင်းတို့လည်းရှာကြစသဖြင့်မောင်နှမတွေဒါမျိုးတိုင်နေလို့ရှိရင်ဒီလိုတွေဗမာလူမျိုးတွေလည်းပဲမျိုးလေရံတွေထွက်ပေါက်ဝင်ရှိမှာမဟုတ်ပေါ့ဒါမျိုးတစ်ခုရအောင်ရှာမယ်မင်းတို့လည်းရှာကြစသဖြင့်မောင်နှမတွေဒါမျိုးတိုင်နေလို့ရှိရင်ဒီလိုဗမာလူမျိုးတွေလည်းပဲမျိုးလေရံတွေထွက်ပေါက်ဝင်ရှိမှာမဟုတ်ပေါ့အခုတော့ဘာလဲဆိုတော့မိဘဆုံးပြီဆိုရင်အမွေခွဲဖို့ရနံပါတ်1အဲ့တော့မွေခွဲယုံနေမှာကဘယ်နဲ့တချို့ဆိုလို့ရှိရင်ခွဲပြီးတာနဲ့တပြိုင်နက်မခေါ်နိုင်မပြောနိုင်တဲ့မေတ္တာတရားတွေပြတ်သွားတာတိတ်ဝမ်းနေเสียကောင်းတာအဲ့တော့ဒီလိုလိုစီစာရေးဆရာတွေတို့ကြပြားဆရာတွေတို့ဟာဒီလောက်ကလေးတွေမရေးဘဲနဲ့ဒီလောက်ကလေးတွေရေးလို့ရှိရင်ဉာဏ်ကျဲတဲ့ပုဂ္ဂိုလ်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကတော့သိမှာပေါ့ဒါမျိုးလိုဉာဏ်မကြီးတဲ့ပုဂ္ဂိုလ်တွေကြတော့ဘာဖြစ်သွားလဲဆိုတော့တပည့်တော်ငယ်ငယ်ရဖြစ်ခဲ့တယ်လို့ပဲစိတ်ထဲမှာလူမုံလူမျိုးမုံတီးရေးဝါဒဒါတွေငါတို့ဘုံမှာလူမျိုးဟာတွေဒီကောင်းကြီးလုံနေတယ်စသဖြင့်ဒီလိုစိတ်တွေဖြစ်သွားလို့ရှိရင်တပည့်တော်ကိုယ်တိုင်လည်းပဲမျက်နာတာပဲတပည့်တော်ဒါကိုယ်တိုင်ခံစားခဲ့ရတဲ့စိတ်ကိုပြောတာဒီကတုံးလေးတွေဝတ္ထုလိုလေးတွေဖတ်ပြီးတော့ဒီလိုစိတ်မျိုးတွေဖြစ်ခဲ့တယ်ခုတခါကြပြားပြန်တွေ့တဲ့အခါမှာကြတော့စဉ်းစားတတ်တဲ့ဉာဏ်လေးရှိလာတော့ဩဒါမျိုးအဖြေပါတဲ့အတွေးပါတဲ့ຢာလေးတွေဝတ္ထုလေးတွေကြပြားလေးတွေရင်းရင်ကောင်းပါပဲလို့ဒါမျိုးစိတ်ချစ်မိတာပါအဲ့တော့တပည့်တော်တကယ်ရတော့ဒီရောက်လာတဲ့တရုတ်လူမျိုးတွေကိုမြန်မာနိုင်ငံအတွက်ကောင်းကျိုးဆောင်ရွက်နိုင်အောင်စီရင်ရမယ်ဗုဒ္ဓဘာသာဝင်တွေဖြစ်ရင်ဗုဒ္ဓဘာသာကိုကြီးညိုတတ်အောင်တက်နိုင်တဲ့များဟောပြောပေးရမယ်ဆွဲတရားမဟုတ်နဲ့အကြောင်းကျိုးလေးတွေပြပြီးတော့ဟောပေးရမယ်ကိုယ့်ရဲ့မြန်မာလူမျိုးတွေတဲ့ပဲတက်နိုင်တဲ့များဒီလိုလိုဘုန်းကြီးတွေကစောစောကလိုအမွေကိုတိတ်ပြီးတော့မမတ်မောပဲနဲ့အာမကူပဲနဲ့ဒီလိုလိုကြောင်းတကာဦးမင်းစောလိုပေါ့ကြောင်းတကာဦးမင်းစောကမိဘပစ္စည်းကိုငါးပြားတစ်စီးမရှိခင်အိမ်ဝိုင်းမရှိခင်ကလေးကကျွန်တော်ကမပေးပါနဲ့ကျန်တဲ့မောင်နှမတွေကိုပေးပါဆိုပြီးတော့တိုက်ပေါ်ကဆင်းပြီးတော့မန္တလေးကိုလာခဲ့တဲ့အကြောင်းတပည့်တော်လျှောက်ဘူးတယ်အဲ့တော့ဒါမျိုးစိတ်သက်လေးတွေဒါများများရှိလို့ရှိရင်တပည့်တော်ခုနကစကပုံမျိုးတွေမဖြစ်နိုင်ပါဘူးစောစောကစီခဲ့တဲ့ကြပြားမျိုးလေးတွေမဖြစ်နိုင်ပါဘူးဒါကြောင့်မို့တပည့်တော်ဒီလိုဟာမျိုးလေးတွေရေးတယ်ဆိုရင်လည်းဝန်တာနုစိတ်သက်အနေနဲ့ကောင်းတော့ကောင်းတာပဲသို့တော့အဖြေမပါတဲ့အခါမှာလွဲမှားသွားတတ်တဲ့အကြောင်းလေးဒါတပည့်တော်ဒီ150ပြည့်စာအုပ်ကြီးဖတ်ရင်းတဲ့အတွေ့အလေးတွေရလာတာကိုရှင်ပြားတို့ကတော့မျှဝေပေးတာပါဒီလိုမျက်စောဘုရားရဲ့မိန်ခွန်းတော်မျက်စောဘုရားရဲ့တရားတော်ကိုအဆုံးအမလေးတွေကြည်ကြည်လိုက်အင်္ဂုတ္တမှာတပည့်တို့သာသနာ괴ကြောင်း15ပါးရှိတယ်အင်္ဂုတ္တမှာသာသနာ괴ကြောင်းခဏပါရှိလေ15ပါးအဲ့ဒီ15ပါးထဲမှာပင်စကနိဗ္ဗာန်မှာတုတ်တန်3ခုဟောထားတယ်အဲ့နောက်ဆုံးတုတ်တန်ဘာလဲဆိုတော့သာသနာ괴ကြောင်း5ချက်မှာတပည့်တို့ဒါဒီဟာစကားနဲ့ဆက်ပြီးတော့ခုတရုတ်လူမျိုးတွေကြီးစိုးနေတာနဲ့ဆက်ပြီးတော့ဒီလိုသာသနာတော်မှာလည်းပဲတခါတည်းရံမှာဘာဖြစ်လဲဘာသာကြားတွေကိုဘာဖြစ်တယ်ညာဖြစ်တယ်နဲ့စော်ကားတဲ့ဇာတ်တွေပြုံးမိတတ်သွားတယ်အဲ့တော့မြတ်စွာဘုရားကသာသနာမကွယ်အောင်ဘယ်လိုတည်ပေးခဲ့တယ်လဲဘယ်လိုဆုံးမခဲ့တယ်လဲသူများအပေါ်မှာထိခိုက်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တယ်လားဒါလေးတွေကိုလေ့လာတဲ့အဲ့တော့သာသနာကွယ်ကြောင်း15ပါးဟောတဲ့အခါမှာမြတ်စွာဘုရားကခုတပည့်တော်တို့မြတ်စွာဘုရားရဲ့တပည့်ပရိသတ်၄မျိုးဟာဘိက္ခုဘိက္ခုနီဥပါဒကဥပါတိကလို့၄မျိုးရှိတယ်အားလုံးဘယ်နှမျိုးရှိလဲ၄ပါးပါးတွေလည်းပြန်ပြောကြည့်၄ပါး အဲ့တော့မြတ်စွာဘုရားရဲ့ပြိတ္တအာလုံးဘယ်နှမျိုးရှိလဲအဲ့လေးမျိုးထဲမှာမြတ်စွာဘုရားကဘိက္ခုပြိတ္တဘိက္ခုနီပြိတ္တလည်းပါနေတာပေါ့ဒါကိုပဲဥတည်ပြီးတော့သာသနာ괴ချောင်းကြီးဟောသွားတယ်ဟောတဲ့အခါမှာမြတ်စွာဘုရားကဟာအပြင်ဘက်ကနေဘလို့လာဖြစ်လိမ့်မယ်တတိထားကြဒါမျိုးစကားတွေသိမ့်မယ်ပေါ့သို့တော့ဒီစကားတွေကတန်ဖို့လို့ရှိပါတယ်ဒီလိုတော့တတိတော့ထားနေရမှာပေါ့ဘလို့တတိထားရမလဲဆိုတော့ဇဂပုံလေးတစ်ခုရှိတယ်ညောင်သီးကိုလည်းစားပါလေးမြို့တံကိုလည်းနားထောင်ပါတဲ့ဇဂပုံလေးကပါလေပြောတော့မှတ်ကလေးတွေနားပြီးတော့ညောင်မင်မောနားလို့ရှိရင်ညောင်သီးလည်းစားရမှာပဲညောင်သီးကိုမတ်မောနေတဲ့ပြီးတော့မတ်မတ်မောမောစားနေတဲ့အချိန်မှာအောက်ကလေးနဲ့ပြလိုက်ရင်လည်းသေနိုင်တဲ့အတွက်ဘာတံကိုလည်းပဲနားထောင်ပေးရမလဲဒီလိုပဲတပည့်တော်တို့လည်းပဲဒါတရီထားနေရမှာမျက်ခြေမပြည့်နဲ့ကိုသာသနာဘာသာဝင်တွေဘလို့ဖြစ်နေတယ်လဲအကိုစားလေးကိုချနေုံနဲ့ဒါမပြီးပါဘူးကိုကကိုတရားဟောစရာရှိဟောပြီးလက်လက်ပါလေးရနေုံနဲ့ဒါမပြီးသေးပါဘူးအာလုံကိုရဲ့တရားဓမ္မတွေစိတ်သက်ဘလို့ရှိတယ်လဲတပည့်တွေမွေးထားလို့ချင်းငါရဲ့တန်ခါပြိတက်ကစိတ်သက်ဘလို့ရှိတယ်လဲငါရဲ့တန်ခါပြိတက်ပညာရည်တကယ်မှတော်ရလားစာမှုပွဲအောင်ယုံအပေါ်ယံလေးမြန်ဖြစ်နေသလားဒါတွေဟာဘာလုပ်နေတာလဲမေးရင်လေးညို့တန်နားထောင်တာတဲ့ဘာလုပ်နေတာလဲအကုစားလေးချပြီးတော့ဆုံးလေးစားတော်ရင်ဘောတနည်းအားစားရှိပြီဒါလောက်ကလေးနဲ့မသိတော့ဘူးအဲ့တော့ဘာတန်ကိုလည်းပဲနားထောင်ရအောင်မလဲအဲ့တော့ကိုเจ้าပြိတ္တတန်ရှင်းသလားစိတ်သက်ဘယ်လိုရှိသလဲအပြင်ပါနဲ့ဘယ်လိုဆက်တွယ်နိုင်သလဲနောက်ပြီးတော့ဘာသာကြားတွေကကိုဘာသာဟုတကယ်စော်ကားလာပြီဆိုရင်တော့ကိုကဘယ်လိုကာကွယ်မလဲကာကွယ်တဲ့ကောင်မှလည်းကိုပြိတ္တကိုတတ်နိုင်နေမြဝိရတဝိနိတဖြစ်အောင်သင်ပေးရတယ်ဒါမျိုးလေးတွေဟာတပြောတော့မဟုတ်မရှိဘူးတော့မဆိုလို့မဖြစ်နိုင်ဘူးတော့မဆိုလို့သို့တော့သာသနာ괴ချောင်းတရားကြည့်တဲ့အခါမှာကိုပြိတက်ကိုပြင်ပေးဖို့ပဲလိုအပ်တယ်ဘဒုပတိဘဒုဘဒုရဲ့ပြိတက်ကိုပြင်ပေးဖို့လိုအပ်တယ်လေအဲ့တော့အပြင်ပကိုသွားပြီးတော့အပြစ်ရှာပြီးတော့ဘယ်ဘာသာဝင်တွေကဘလို့သွားပြီးတော့ပြင်ပေးမလဲသူတို့ဘာသာဘလို့စော်ကားတာဓာရီလုံးမဲ့စားသူတို့စော်ကားတာကိုငါတို့ဘလို့ခံနိုင်ချင်းရှိအောင်ပြုပြင်မလဲဒါမျိုးလေးတွေအဓိကကြားတယ်ခုမြတ်စွာဘုရားကသာသနာ괴ချောင်း155ပါးဟောတဲ့အခါမှာစောစောကမန္တလေးကဗျာတွေနဲ့မန္တလေးကတုံးတွေနဲ့ပတ်သက်ပြီးတပည့်တော်တွေးကြည့်တဲ့အခါမှာဒီတရားတော်မြတ်စွာဘုရားဟောကြားတဲ့ဆုံးမတဲ့တရားတွေကိုထောက်ဆရင်ဒါကိုယ့်ရဲ့ယူဆကိုမှန်တယ်လို့သုံးသပ်လို့တော့ရနိုင်တာပေါ့အဲ့တော့မြတ်စွာဘုရားနောက်ဆုံးငါးချက်ဘယ်လိုဟောခဲ့တဲ့ဆိုတော့သာသနာ괴ချောင်းတရားမှာငါဘုရားဟောမယ်တဲ့ဘာတွေလဲဆိုတော့နံပါတ်1တဲ့တန်ဃာတော်ရှင်မြတ်တွေဟာယဟန်နေတာမဏေတွေဘိက္ခုနီတွေခုခေတ်ဆိုရင်သီလရှင်တွေဟာပုပ္ပအခရာမပီမတနဲ့မကောင်းသဖြင့်ပါဠိတွေလည်းပဲမဟုတ်တရုတ်ရွတ်တဲ့အနတ္ထိပေတွေလည်းပဲမှတ်စုမှတ်ရနဲ့အပေါ်ယံလေးတင်နေကြတယ်အဲ့တော့ပုပ္ပတွေအနတ္ထိပေတွေမကောင်းသဖြင့်တင်ယူကြတယ်ကြကြနနမတင်ယူခြင်းဘူးမတင်ယူကြဘူးဆိုရင်သာသနာ괴မယ်တဲ့အဲ့တော့ပါဠိတော်သုတ်တန်တွေကိုသေချာမတင်ယူဘဲနဲ့ဖြစ်ကြတဲ့ဆန်းပါဠိရုပ်ပတ်တွေလည်းပဲမှားလိုက်တာဒီလိုပရိသတ်ရွတ်တဲ့အခါမှာဝိနာတမင်းတုလို့ဖတ်တယ်လို့မျိုးပေါ့အဲ့တော့ဝိနာသမင်းတူလို့ဖတ်လိုက်ရင်ဒိဗေတွေကပြတ်ထွက်ကုန်တယ်။နောက်ပြီးတော့ပါတိမောက်ရွတ်တဲ့နေရာမှာလည်းတချို့အမားတွေများလိုက်တာ။ဒါမျိုးတွေမဖြစ်အောင်တပည့်တို့ကြောင်းပါအထူးသဖြင့်အခုအခြေခံတန်းတွေကင်နေတယ်။ဒါစာကြဘုန်းကြီးဥနာဂိဏတို့စာကြဘုန်းကြီးဥတေဇုံတတို့တိတ်တာဝန်ရှိတယ်။အဲ့တော့သုံးစင်လေးတွေကစားပြီးတော့ကြာကြာနာနာဖတ်မှားလို့ချင်းချက်ချင်းပြင်ပေးတကယ်လို့မပြင်ပါဘူးဆိုရင်အဲ့ဒါသာသနာ괴ကြောင်းနဲ့ဘာ괴ကြောင်းလဲအဲ့တော့သာသနာ괴ဖို့ဟာတပည့်တို့ယဟန်တာမဏေတွေကအဓိကကြားတယ်ဘသူတွေကအဓိကကြားနေလဲဒီပုပ္ပတ်ကြီးတွေကပြတ်အောင်ဟာမကောင်းတဲ့ဖြင့်တင်းအောင်ဟာဆိုပြီးဘာသာကြားတွေကလာပြီးတော့လုံနိုင်သလားမလုံနိုင်ဘူးလားမလုံနိုင်ပါဘူးဒါတွေကတပည့်တို့သင်နေတာအဲ့တော့သာသနာ괴ချောင်းတွေကြည့်ရင်မြတ်စွာဘုရားကုပရိသတ်ကိုပဲတတ်နိုင်တယ်မြတ်ပရိသတ်တွေတောင်မှယဟန်တော်တွေဘိက္ခုနီတွေခုခေတ်သီလရှင်တွေအဓိကတာဝန်ရှိတယ်အဲ့တော့စာသင်စာချလုပ်တဲ့အခါမှာစေနာတန်တန်နဲ့ပါဠိလေးတွေယွတ်တာဖတ်တာမှန်ကန်အောင်အနေဒိဗေလေးတွေယွတ်တာဖတ်တာမှန်ကန်အောင်ဒိဗေမှန်မှန်ကန်ကန်သိအောင်ဆိုလိုရင်းဘာဖြစ်တယ်ကျမ်းလေးတွေညှိပြလို့ဒါမျိုးစေနာတန်တန်နဲ့သင်မသာသနာတော်ရှေ့လေတဲ့အဲ့တော့မြတ်စွာဘုရားဒီနေရာမှာအချားဘာသာတွေကိုမပုတ်ခတ်ပါဘူးအချားဘာသာတွေဘာလို့လို့သာသနာ괴မယ်ဆိုမဟောပါဘူးနောက်ဒုတိယချက်ကဘာလဲဆိုတော့ဒီလိုလိုယဟန်တာမဏေတွေဟာတဲ့ဒုဗ္ဗစဖြစ်ကြရင်တနည်းအားဖြင့်ဆိုဆုံးမှခက်ရင်သာသနာ괴မယ်တဲ့။ဘာခက်လို့ရှိရင်သာသနာ괴မလဲ။ဆိုဆုံးမှခက်လို့ရှိရင်ထင်ရလို့တော့အကုသိုလ်တွေဖြစ်မယ်။ဆုံးမလို့ရှိရင်လည်းပဲမျက်မျက်နှုံနှုံမနာယူဘူးဆိုလို့ရှိရင်သာသနာ괴မယ်။ဒါကြောင့်မို့တပည့်တို့ဒီအကြောင်းမှာတပည့်တော်ရဲ့စကားကိုတော့မဟုတ်ပါဘူး။အချင်းချင်းနောက်ဆုံး
ကိုရင်လေးရစပြီးတော့အကြီးကိုမှားတယ်ဆိုရင်မှားတဲ့အကြောင်းပြန်ပြီးတော့ပြောခွင့်ရှိပါတယ်။ဒါပေမဲ့ရိုသေလေးစားမှုနဲ့တော့ပြောရမှာပဲ။နောက်ဆုံးဘုန်းကြီးဆုံးဖြတ်တာကိုမှားတယ်ဆိုရင်လာပြီးတော့ရှောက်လဲပါ။တက်နိုင်နေမြပြင်ပေးပါမယ်။မှားရင်ဝန်ချပါမယ်။တောင်းပန်ပါမယ်။အဲတကယ်လို့ဆရာသမားတွေဆုံးမတဲ့စကားတိမှန်ကန်ပါတယ်ဆိုရင်ဘာမှတပြောလို့အကြောင်းမပြပါနဲ့။အဲ့တော့ဆရာသမားတွေစကားမှန်ကန်ပါတယ်ဆိုရင်ဘာမလုပ်ပါနဲ့တော့ဆိုရင်အကြောင်းပြခြင်းဒီတရားတရားနဲ့တာပဲအကြောင်းပြခြင်းဒီကြဲကြဲပြောပါအကြောင်းပြခြင်းဒီတရားတရားနဲ့တာဒါလေးတွေသိချာမှတ်တာပါအဲ့တော့ဒီဆုံးမကိုဆုံးမတဲ့စကားကိုမနာယူကြဘူးဆရာသမားကကောင်းကောင်းနေစေခြင်းနဲ့မျိုးတဲ့ထွက်တဲ့ဘာလုပ်တယ်ညာလုပ်တယ်ဆရာသမားရဲ့စကားကိုနာမတော်မင်းနဲ့ထင်ရလို့တယ်ကြောင်းတိုက်ကလည်းပဲထွက်မသွားဘူးသာသနာလည်းပဲလူဘဝမှာနေပြီးတော့ကာမဂုဏ်မခံစားဘဲနဲ့ဒီသင်္ကန်းဝကြီးနဲ့ပဲဖျို့ဖျဲနေတယ်ဆိုရင်ဒါစကားနာမထောင်တာပဲစာကြိုးစားပါဆိုရင်မကြိုးစားဘူးဒီနေရာမှာကြက်ပါဆိုရင်မကြက်ဘူးကိုနေရာစသည်ဖြင့်ဒါမျိုးအကြောင်းတွေများနေတာဒုပ္ပစာတဲ့ပါသွားနိုင်တယ်ဒါတွေဟာသာသနာကွယ်ကြောင်းတရားတဲ့ဘာကွယ်ကြောင်းတရားလဲအဲ့တော့ဒီတရားကိုကြည့်ရင်လည်းမြတ်စွာဘုရားကအခြားသူတွေကလာပြီးတော့သာသနာကွယ်အောင်လုပ်လိုက်မယ်မင်းတို့ကိုအခြားသူတွေကလာပြီးတော့ဆုံးမခက်အောင်လုပ်လိုက်မယ်မပါပါဘူးဒါတွေကလည်းပဲဆရာတပည့်ချင်းချင်းဖြစ်သွားတာပါဆရာတွေရဲ့ဆုံးမမှုတပည့်တွေရဲ့နာခံမှုဆရာတွေကနေတပည့်တွေပေါ်မှာလိုက်နာခြင်းစိတ်ရှိအောင်ပြုလုပ်မှုဒါတွေအဓိကကြာသွားပါတယ်အဲ့တော့ဒုတိယသာသနာကွယ်ကြောင်းကလည်းပဲပြီးတော့အရာတော်ဝမလန်သမုဋ္ဌိတံတဒုဋ္ဌာယတမေဝခါရတိဆိုတဲ့အတိုင်းတန်ခြင်းဟာတန်ကိုပြန်ပြီးတော့ဖြည့်ဆည်းပါတယ်အဲ့တော့ဒီတန်ကြီးတွေကထွက်တယ်မင်းတန်မာနေပြီးတော့ဖြစ်ပေါ်လာတာပဲပြန်ပြောမယ်တန်ကိုဖြတ်တာဘာဖြတ်တာလဲဒီတန်ကြီးကဘယ်ကနေဖြစ်ပေါ်လာတာလဲခုလည်းပဲသာသနာတော်ဖြတ်နေတာတပည့်တို့အဓိကကြားတဲ့ဘိက္ခုဘိက္ခုနီဥပါဒကဥပါတိကာတွေကမြတ်စွာဘုရားအဆုံးမမလိုက်နိုင်ဘူးဝိနည်းသိက္ခာကိုဖောက်ဖြတ်တယ်ဆိုရင်ဒါဒုက္ခစားဖြစ်သွားတာပဲဒါကြောင့်မို့ဒါလေးတွေကတပည့်တို့အချင်းချင်းဒါလေးတွေကမြတ်စွာဘုရားမူရင်းကိုပဲဟောသွားတယ်ကျန်တဲ့အဖျားနာလေးတွေကိုကိုယ့်အကူဒါတွေကမူရင်းကိုကာကွယ်သွားပြီဆိုရင်အဖျားနာတွေကကာကွယ်ပြီးသားဖြစ်နိုင်လို့ဖြစ်ပါလိမ့်မယ်။နောက်တတိယချက်သာသနာ့ဘွယ်ကြောင်းကဘာလဲဆိုတော့စာတက်ပေတော်တန်ဃာတော်ရှင်မြတ်တွေအားတဲ့စာမချတော့ဘူးတဲ့စာတက်ပေတဲ့တန်ဃာတော်ရှင်မြတ်တွေကဘာမလုပ်တော့ဘူးလဲ။အဲ့စာမချတော့ဘူးဆိုလို့ရှိရင်အမြစ်ပြက်ပြီးတော့သာသနာ့ကွယ်မယ်တဲ့။ဒါကြောင့်ဒီလိုလိုဒီမှာစာလာပြီးတော့တင်ရတာဟာပညာတွေတက်သွားလို့ရှိရင်အားလှူရတန်းတဲ့ပစ္စည်းတွေနဲ့ဇိမ်ခံဖို့မဟုတ်ပါဘူးလှူရတန်းတဲ့ပစ္စည်းတွေနဲ့မုံမောကြွားကြွားဟိုသွားဒီသွားလုပ်ဖို့မဟုတ်ပါဘူးတန်းနိုင်နေတဲ့တတိမျိုးဆက်တွေကိုလက်ဆင့်ကမ်းဖို့သင်နေတာပါအဲ့ဒီလက်ဆင့်ကမ်းမှုမရှိတဲ့နေ့တည်းသာသနာကွယ်တဲ့နေ့တပည့်တွေကိုပြန်ပြီးတော့စာပေပို့ချမှုလက်ဆင့်ကမ်းမှုမရှိတဲ့နေ့တည်းဘာကွယ်တဲ့နေ့လဲဒါလည်းပဲတပည့်တို့သာသနာအတွင်းလူဖြစ်တဲ့ယဟန်တွေဘိက္ခုနီတွေသီလရှင်တွေဒါတွေနဲ့ပဲအဓိကဆိုင်ပါတယ်အခြားသောပုဂ္ဂိုလ်ဘာသာကြားတွေနဲ့မဆိုင်ပါဘူးအဲ့တော့ဒါကြောင့်မို့သာသနာ့ကွယ်တယ်ဆိုတာလည်းတပည့်တို့အဓိကကြတာပဲအဲ့တော့တပည့်တို့ကဒါကိုသိသွားလို့ရှိရင်စာချမှုကိုအမြဲတမ်းနှလုံးသွင်းပြီးတော့ဘာရရမရရတပားတည်းရှိရင်တပားတည်းချမယ်တပည့်တွေပဲစစရင်ပထမကြီးတန်းချတဲ့ချိန်ဒီနိုင်ငံဘုန်းကြီးဝိညာဉ်စာတာတပားတည်းရှိတယ်ဒီတပားကိုပဲတပည့်စိတ်ပါလက်ပါနဲ့ပထမတိသေးလို့တက်နိုင်နေမြပြန်ပြီးတော့သင်ယူတယ်သင်ယူပြီးတော့ပြန်ချတယ်ဒါမျိုးလုပ်ခဲ့တာအဲ့တော့ဒါကြောင့်မို့ထိုက်တဲ့လောက်သာသနာတော်တက်ဟာရှည်သွားကြတာတဲ့ဒါမျိုးစိတ်ဓာတ်မရှိဘူးအခြားသောလက်လာပါရတဲ့လမ်းတွေကြီးပဲလိုက်နေဆိုရင်သာသနာကွယ်တာကြာခဲ့ပါပြီဒါကြောင့်ရှေးဆရာတော်တွေရဲ့ဂုဏ်ကလည်းပဲသိကြီးမားပါတယ်ဒါကြောင့်မို့ဒါလည်းပဲတပည့်တို့အတွင်းလူတွေနဲ့ပဲဆိုင်တယ်နောက်စတုဒ္ဓချက်သာသနာကွယ်ကြောင်းကဘာလဲဆိုတော့မထေကြီးဖြစ်တဲ့เจ้าနိုင်ဘုန်းကြီးတွေဟာတဲ့ပစ္စည်းလေးပါပေါ်ဖို့เจ้าတစ်เจ้าကနေနှစ်เจ้าဖြစ်ဖို့တစ်ထပ်တိုက်ကနေနှစ်ထပ်တိုက်ဖြစ်ဖို့ဒါတွေလုံးပန်းနေတယ်သင်္ကန်းကိုတန်ဃာတွေအတွက်တစ်စုံကနေနှစ်စုံရဖို့နှစ်စုံကနေသုံးစုံရဖို့အလူတန်းကြီးတွေတစ်ခုကနေနှစ်ခုရှိဖို့မိမိကြောင်းမှာမလူချင်းလူချင်းအောင်ဆွဲဖို့အဲ့တော့ပစ္စည်းလေးပါများဖို့ပဲလုပ်နေကြတယ်တဲ့အဲ့ဘာတွေတော့ဆွံ့လွတ်တယ်လဲဆိုတော့လောဘဒေါသမောဟနည်းဖို့ပရိယပฏิပတ်လုပ်ပြီးတော့ကိလေသာတွေနည်းပါအောင်ပြုလုပ်ဖို့ဒါမျိုးတွေဆွံ့လွတ်လာပြီဆိုလို့ရှိရင်တဲ့ကြံတဲ့တပည့်တွေကလည်းပဲကြီးသွားရင်ဆရာသမားနောက်လိုက်ကြတာပဲအဲ့တော့တပည့်တွေကလည်းပဲကြောင်းခွဲသွားပြီဆိုရင်ဘာရင်လုပ်တယ်ကိုနေထိုင်မှုကြောင်းကြီးတွေကောင်းကောင်းလုပ်တယ်တစ်ထက်ကနှစ်ထက်နှစ်ထက်ကသုံးထက်ဒါဘုပဲသာသနာစီပင်တယ်သူနေတော့ဝဂမုတ်တရားကရှိတဲ့ခုတိုက်ကြီးတွေကဘလို့ဖြစ်သွားလဲဒါဘုသာသနာလို့ထင်နေကြတယ်အဲ့တော့နောက်တစ်ပြည့်ရလည်းပဲဒီတိုင်းလို့အဲ့ဒီတပည့်ဆက်ဆက်ပြီးဆရာသမားရဲ့တူခိုးပြီးဆိုရင်မြတ်စွာဘုရားကအဲ့ဒါသာသနာကွယ်ချောင်းတရားတဲ့ဘာကွယ်ချောင်းတရားလဲဒါလည်းပဲဒီလိုလိုအခြားဘာသာဝင်တွေနဲ့ဆိုင်မလားမဆိုင်ဘူးလားအတွင်းလူဖြစ်တဲ့ဘိက္ခုဘိက္ခုနီယခုကသီလရှင်တွေနဲ့အဓိကဆိုင်ပါတယ်။ အဲ့တော့ဥပါဒကဥပါတိကမဆိုတဲ့ဒကာဓမ္မတွေကတော့ဒါနားလည်အောင်လုပ်ရမှာပေါ့ပံ့ပိုးနိုင်ရမှာပေါ့နောက်ပင်စမသာသနာ့ွယ်ကြောင်းတရားပင်စမသာသနာ့ွယ်ကြောင်းတရားဘာလဲဆိုတော့တန်ခါမငြိညွတ်တာတဲ့တန်ခါကွယ်ပြားတာတဲ့အဲ့တော့ပင်စမသာသနာ့ွယ်ကြောင်းတရားကိုပြောပါဆိုရင်တန်ခါကွယ်ပြားမှုဖြစ်တာတဲ့ဘာကွယ်ပြားမှုဖြစ်တာလဲတန်ခါကွယ်ပြားပြီဆိုရင်တော့မငြိညွတ်တော့ရင်တော့တရားနဲ့တရားအပြည့်ပြောဒီလိုလိုဗုဒ္ဓဘာသာဝင်တွေတန်ခါတွေလည်းပဲအင်မတန်ဝမ်းနည်းစရာကောင်းတဲ့ချက်လေးတွေတွေ့ရတယ်တချို့နေရာတွေမှာဆိုလို့ချင်းကြောင်းတိုက်လာခွဲလို့ချင်းတကယ်တော်တဲ့ပုဂ္ဂိုလ်ပဲတော်တဲ့ပုဂ္ဂိုလ်ကြောင်းတိုက်ခွဲလိုက်တဲ့အတွက်သာသနာတိုးတက်မယ်ဆိုရင်လက်ခံနိုင်တဲ့စိတ်ရှိရမှာပေါ့ခုတော့မလုပ်တည်းဆိုတော့ဒီမှာကြောင်းတိုက်မတိုးရဘူးဒီနေ့ကြောင်းတရားတွေရှိရင်တော့တမျိုးပေါ့ဗျာတကယ်လည်းပဲတော်နေတဲ့သာသနာအတွက်လည်းတကယ်လိုအပ်နေတဲ့ကိုမျိုးမှာစာတင်တိုက်လည်းမရှိဘူးဒီပြောင်းလာမဲ့ကြောင်းတိုက်တီမဲ့ပုဂ္ဂိုလ်ဒီစာတင်တိုက်အဖြစ်စွမ်းဆောင်နိုင်ပါတယ်ဆိုရင်ကိုကြောင်းတောင်းပေးရအောင်ပါမပေးနိုင်ဘူးဆိုရင်ကြောင်းတင်နေရာလေးတွေခွင့်ပြုသင့်တယ်ခုတော့ဒါမျိုးတွေရဲ့ညင်ညာခုံညာအမှုဖြစ်ကြကံကွက်ကြနဲ့ကိုချင်းချင်းနဲ့ပြဿနာတွေဖြစ်နေကြတယ်အဲ့တော့ဒါတွေဟာဒီလိုဖြစ်ချင်းဒီသာသနာ့ွယ်ကြောင်းတရားတဲ့ဘာ့ွယ်ကြောင်းတရားလဲဒါတွေကဘာအခြေခံလဲဆိုတော့လောဘဒေါသအခြေခံတာဘာအခြေခံလဲလောဘဒေါသကိုယ့်အတွက်လက်လာပါနေမှာစိုးတာနောက်ဆုံးဒီမှာငါးချောင်းရှိတယ်ဆိုရင်ငါးချောင်းလေးပဲလက်လာပါလေလေရတချောင်းတိုးလိုက်တချောင်းတိုးလိုက်သူ့ပေါ်ကြီးညိုသွားမှာစိုးတာအိတ်တာမစ္စရိယလောဘနောက်သူများပုံကြီးတာကိုပြီးမခံနိုင်တဲ့ဒေါသဒါမျိုးတွေပေါ့အိတ်တာမစ္စရိယတွေနဲ့ဒါတွေလွန်းလာပြီဆိုလို့ရှိရင်သူ့ရဲ့နှလုံးသားမှာဒီတန်ဃာတော်ရှင်မြတ်ရဲ့နှလုံးသားမှာမြတ်စွာဘုရားရဲ့အဆုံးအမသာသနာပြောင်းနေတယ်တဲ့မြတ်စွာဘုရားမြတ်စွာဘုရားသာသနာ့ွယ်ကြောင်းတရား15ပါးကြီးဟောခဲ့တာအကုန်လုံးဟာတန်ဃာတော်ရှင်မြတ်တွေဘိက္ခုနီတွေတာမဏေတွေနောက်ခုခေတ်ဆိုရင်သီလရှင်တွေဓာရီနေပဲဆိုင်ရတယ်လူပုဂ္ဂိုလ်တွေနေပဲနည်းနည်းပါးပါးဆိုင်တာလေးတွေရှိတာပေါ့အဲ့တော့အဓိကဆိုင်တာတွေတို့ယဟန်တာမဏေတွေဘိက္ခုနီသီလရှင်တွေနေဆိုင်တယ်အဲ့တော့တပည့်တော်ကခုနလိုပေါ့ညောင်တိကိုလည်းစားနောက်ပြီးတော့လင်းညို့တန်ကိုလည်းပဲနားထောင်ရတယ်နားထောင်နေတဲ့တော့ကိုတပည့်တွေစိတ်ဘလို့ဖြစ်နေတယ်စားချရုံနေနဲ့မပြီးပါဘူးနောက်ပြီးတော့ဆွမ်းလေးကွန်လေးပြည့်စုံအောင်လုပ်ပေးုံနဲ့မပြီးပါဘူးကိုတပည့်တွေဘလို့စိတ်တက်ရှိတယ်လဲလက်လာပါမြန်ညွတ်နေသလားတက္ကရာမတွေနဲ့အပေါင်းတင်ကြဖို့မြန်ညှော်မှန်းနေကြသလားစားတတ်သွားရင်ဘာကြီးပဲချက်တွေမြန်လုပ်နေတယ်လဲဒါမျိုးလေးတွေကိုတက်နိုင်နေမြရေလာမြောင်းပြီးနဲ့ပြောပြီးတော့ကောင်းတဲ့လမ်းညွှန်နိုင်လို့ရှိရင်သာသနာတည်သွားမှာပဲဒါမြတ်စွာဘုရားသာသနာ့ွယ်ကြောင်းတရားတွေဟောတဲ့အခါမှာအတွင်းထဲပဲသုံးသက်ပြီးတော့ကြံ့ကြံ့ခံနိုင်အောင်ပဲလုပ်သွားပါတယ်အဲ့တော့သူများရဲ့အပြစ်တွေမပြောပါဘူးဘာသာကြားတွေရဲ့အပြစ်တွေလုံးဝပြောမသွားပါဘူးအဲ့တော့တပည့်တို့ခုခေတ်မှာလည်းပဲဒီအပြစ်တွေပြောနေလို့မပြီးပါဘူးအပြစ်တွေသူတို့ကိုယ့်ရဲ့ဘာသာကိုစော်ကားတယ်ဆိုရင်ဘယ်လိုစော်ကားတယ်လဲဒါကငါတို့ဘယ်လိုခံနိုင်ချင်းရှိအောင်လုပ်ရမလဲဆိုပြီးလေးညို့တန်နားထောင်မှုတွေကတော့လုပ်ရမှာပဲအဲ့တော့အဓိကပြောလို့ဒါစောစောကမန္တလေးကဗျာမန္တလေးကတွန်းနေလေပဲဒီလောက်ကလေးနဲ့ရက်မင်းနဲ့ခြေခြေမြင့်မြင့်လေးကြီးရေးသားပြီးတော့ဖွင့်ရလို့ရှိရင်ပိုကောင်းမှာပဲဆိုတာဒါတပည့်တို့150ပြည့်မဂ္ဂဇင်းလေးရဲ့ကြပြားလေးတစ်ပုဒ်ကိုဖတ်လိုက်ရတယ်ဒါလေးကိုတွေးခေါ်မိတယ်ဒီအတွေ့လေးတွေကိုရှင်ပြားတို့ကိုမျှဝေတာပါမှန်တယ်မှားတယ်ဆိုတာတော့ရှင်ဘုရားတို့လည်းသုံးသက်ပေါ့ဒါကြောင့်မို့ဒီလိုလိုတစ်ခုခုကိုတွေးကြပြီတစ်ခုခုကိုပြုလုပ်ကြပြီဆောင်ရွက်ကြပြီဆိုရင်မြတ်စွာဘုရားဘယ်လိုများခေါ်တော်မူခဲ့တယ်လဲဘယ်လိုဆုံးမခဲ့တယ်ဆိုပြီးတော့မြတ်စွာဘုရားတရားတော်နဲ့အညီကြင့်ကြံကြိုးခုအားထုတ်နိုင်ရပါစေကုန်သတည်း